ာနိုင်ငံမှာသတင်းသမားတွေကိုပြည်ထောင်စုဝန်ကြီးဌာနရဲ့လက်အောက်ခံဖြစ်တဲ့သတင်းတပ်ဖွဲ့ကခေါ်ယူစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဘာတွေသိကျင်လို့မေးလဲမြန်းတယ်လဲဆိုတာကိုဆရာကျော်မင်းစွေစပြောပါခင်ဗျာ
။ကျွန်တော်တိုက်ကအိတ်ဒါတယောက်သွားတာပေါ့နော်။သူတို့အဓိကမိတာအရှုံးမြတ်ကိစ္စရယ်။ဝန်ထမ်းတွေဘယ်လောက်ခံထားလဲဆိုလာစာကိစ္စရယ်။အဲ့အခါတွေပဲအဓိကထားမိတာဗျ။
ဆိုတော့အခုကလဟလာသတင်းတွေကတော့အများကြီးကြားနေရတဲ့အထက်မှာဒီမီဒီယာလောကထဲမှာဝင်ပြီးတော့ငွေကြေးတန်ဆိုင်သူတို့ချို့ဟာငွေမဲခွာချဖို့အတွက်ကြိုးစားရဲဆိုတော့ကောက်ချက်ဆွဲကြပါတယ်ဆိုတော့အဲ့ဒီရွယ်ချက်နဲ့လုပ်တဲ့ဆိုတော့သဘောကပူပြီးပေါ်လွင်နေတယ်လို့ပြောရမလားခင်ဗျာ
ကျွန်တော်ကတော့အဲ့လိုကတိတ်အကြောင်းပြချက်ကအလောက်ကြီးတော့မခိုင်လုံဘူးလို့ထင်တယ်ဗျာနောက်ဆိုဒီငွေကြေးခွာချမှုလို့ပြောလို့ရှိလို့ရှိရင်အဓိကဟိုတိုက်ရိုက်ပတ်သက်တာဗန်နေနဲ့ဗန်နေကိုရင်ဥဆုံးဆက်ရမှာဗျာဒီလိုပြောလဲလို့ရှိရင်ကျွန်တော်ကဟိုဒါဗန်နေမှာငွေကြေးခွာချမှုရှိတယ်လို့ပြောတာမဟုတ်ဘူးလေဟိုဒီမီဒီယာလောကကိုဟိုလှုပ်တယ်ဆိုတာဒါတမျိုးဖြစ်နေတာဗောနော်ဘာလို့ဆိုမီဒီယာလောကမှာကိုဂုံတိတ်ခံနဲ့ကိုရက်တီပြီးလှုပ်နေတဲ့မီဒီယာတွေလည်းရှိတာဗော
ဟုတ်ကဲ့ဆရာကဗန်တွေကိုငွေကြေးခွာချတယ်လို့မပြောပါနဲ့ကျွန်တော်မီဒီယာသမားတွေကြားနေရတာကတော့မြန်မာနိုင်ငံစီးပွားရေးဥမောဖို့ဘာညာလုတ်တယ်ဆိုကြတဲ့ကတရားမဝင်ရရှိခဲ့တဲ့ငွေကြေးတွေမူရင်းဆေးဝါးငွေတွေကိုအခြေခံပြီးတော့ဘန်တဲတယ်ဘာလုတ်တယ်ဆိုတာအများကြီးကြားနေရတာပဲဆရာကျွန်တော်ပြောတာမဟုတ်ပါဘူး။ဆရာကျော်ရင်မြင့်သဘောထားကိုပြောပါဦးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့
အဲ့ဒါကတော့ဟိုကျွန်တော်မသိပါဘူး။တကယ်လို့ဟိုအဲ့ဒီလိုရှူတောင်းကနေပြီးတော့မှလုတ်ကင်နေစစ်ဆေးတယ်ဆိုလို့ရှိရင်တော့ဒါကောင်းပါတယ်ငွေမဲခွာချတဲ့သူဘယ်သူကမဆိုခေါ်ယူရမယ်စစ်ဆေးရမယ်ဖော်ထုတ်ရမယ်ဒါကတော့ကောင်းပါတယ်ဗျာချင်းချောက်တဲ့သဘောမဟုတ်ရင်ကျွန်တော်တို့ကသဘောကျပါတယ
်ဒါမှကျွန်တော်စဉ်းစားတာငွေမဲခွာချတယ်ဆိုတာသတင်းစာထဲမှာဘယ်နှသိမ့်ဘယ်နှသန်းချထိုင်မှာလဲဒီထက်ကြီးကြီးကျယ်ဗန်ဒီဖွင့်ပြီးတော့လုံနေတာရှင်းရှင်းပြောရင်မြန်မာနိုင်ငံစီးပွားရေးစတင်လာတာကအဲ့ဒါနဲ့စတယ်ဆိုပြီးပြောခဲ့ရတာအများကြီးပဲအဲ့ဒါကြတော့ဘာမှမပြောဘူးလားဆရာသူက
ว่าคืออุซันเซ่อายีอยู่ตัวโหลป่ะเปีย82ทิ้งเนี่ยอายีอยู่ไล่ติเลยทิ้งบ้องถองฉีได้หาดิတော့ခုတိပေါင်းသမ်းမမကြားရသေးဘူးအဲ့တော့အသေးလေးအစကင်နေမူနေတူပါတယ်ဗျာ
နောက်တစ်ခုကအဲ့ဒီထဲမှာရိုးရိုးသားသားလုပ်နေတဲ့မီဒီယာတွေလည်းရှိမယ်အဲ့လိုပဲတကယ်ငွေကြေးတက်နိုင်သူတွေရဲ့စီကအထောက်ပံ့ယူပြီးတော့သူတို့ရဲ့ mouth piece ဖြစ်နေလုပ်နေတဲ့မီဒီယာတွေလည်းရှိကောင်းရှိမှာပေါ့တချို့ကတော့အချုံခံပြီးတော့ရောင်းနေဆိုတဲ့ဟာတွေတောင်ရှိပါတယ်ဆိုတော့အဲ့ဒီဟာတွေကိုပဲသူတို့ကွက်ပြီးတော့ဘာကြောင့်မမေးတာလဲကျွန်တော်စဉ်းစားမိတာကဆရာကျော်မင်းဆွေဆက်ပြောပါခင်ဗျာ
အဲကျွန်တော်ကအဲ့လိုကွက်မေးတာတို့ဟိုအလုံးမေးတာတို့ဘာလို့ကတပိုင်းပေါ့နော်ကျွန်တော်ပြောချင်တာကသူတို့ဘာပဲလုပ်လို့ဖြစ်စီချင်တာကတော့ဥပဒေနဲ့ညီလို့ဖို့လိုတယ်လို့ထင်တယ်လေဥပဒေနဲ့ညီဆိုတာလူကြီးလူကောင်းဆန်ဆန်လုပ်ဖို့လိုတယ်ဥမာဆိုကြပါဦးဒါဘဲအမိတ်ဒီဘဲဥပဒေပါညွန်ကြားချက်အမှတ်ဘယ်လောက်ရလုံထုံးလုံးကြီးဘယ်လောက်ရဘသူကညွန်ကြားချက်ထုတ်တယ်ဘသူကအမိတ်အရာဘယ်လိုလုပ်တယ်ဆိုတော့တရားဝင်ပေါ့နော် officially အကြောင်းကြားစာပေးဖို့လိုလိမ့်မယ်လို့ထင်တယ်အဲ့လိုအကြောင်းကြားစာမပေးဘဲနဲ့တရားဝင်မဟုတ်ဘဲနဲ့လုပ်လို့ဖြစ်တဲ့ခါကျတော့ရည်ရည်ဖြစ်စီမရည်ရည်ဖြစ်စီဟိုဘယ်လိုပြောမလဲတိတ်ခါဂုံတိတ်ခါနဲ့ယက်တည်နေတဲ့မီဒီယာတွေကိုကြတော့ဒါကုန်တိတ်ခါထိခိုက်အောင်လုပ်သူဖြစ်သွားတယ်လीကျွန်တော်ပြောချင်တာအဲ့ဒါပါဗျနောက်တစ်ခုကဒီသတင်းလွတ်လပ်ခွင့်ကိုနော်ကုန်တိတ်ခါရှိရှိရက်တည်နေတဲ့သတင်းမီဒီယာတွေရဲ့ကိုတခြားမီဒီယာတွေရောသတင်းလွတ်လပ်ခွင့်ကိုတွယ်ဝိုက်ပြီးချိန်ချောက်တယ်လို့ဖြစ်နေတယ်အဲ့ဒါလည်းရည်ရည်ဖြစ်စီမရည်ရည်ဖြစ်စီအဲ့ဒီသဘောတက်ရောက်နေပါကျွန်တော်အဲ့ဒါကျွန်တော်ပြောချင်တာအဲ့ဒါပ
ါဟုတ်ကဲ့ဆိုတော့သတင်းတပ်ဖွဲ့ကတကယ်တော့ထောက်လှမ်းရေးပေါ့လေဆိုတော့ကျွန်တော်လည်းပဲတစ်ချိန်လုံးကအရင်တုန်းကမြန်မာနိုင်ငံကိုသတင်းကိစ္စနဲ့လာခဲ့တော့ငါသတင်းတပ်ဖွဲ့ရဲ့ခေါ်ယူအဲ့လိုစစ်ဆေးမေးမြန်းချိန်ချောက်တာခံခဲ့ရပါတယ်။ဆိုတော့သတင်းတပ်ဖွဲ့ဟာအဲ့ဒီတုန်းကနဲ့စာရင်အခုတိုင်းပြည်ဒီမိုကရေစီဘာညာလုံနေပြီဆိုပေမဲ့သူတို့ဇိုက်တွေကမပြောင်းသေးဘူးဆိုတဲ့သဘောပေါ့ဆရာကျော်မင်းဆွေ
။ဟုတ်ကဲ့ဟိုဒီလိုပြောအဆိုခံအဝေဖန်ခံရတာမျိုးလည်းသူတို့ရနိုင်တယ်လေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့သတင်းတပ်ဖွဲ့ဆိုတာကျွန်တော်တို့နားလည်ထားတာကနိုင်ငံရေးကိစ္စရဲ့နိုင်ငံတော် security ပေါ့ဗျာအမျိုးသားလုံခြုံရေးပေါ့နော်နိုင်ငံရေးကိစ္စရဲ့ဒါသတင်းတပ်ဖွဲ့ရဲ့တာဝန်ပေါ့နော်ဒါအရင်ကထောက်လှမ်းရေးကနတိုးရေးထောက်လှမ်းရေးကလုပ်တာပေါ့ဒါပေမဲ့ဒီဘက်သတင်းတပ်ဖွဲ့ကအဲ့ဒါလုပ်ဖို့လို့သလားပေါ့နောက်တစ်ခုကဒီငွေကြေးနဲ့ကိစ္စနဲ့ပတ်သက်တာငွေကြေးခွာချမှုနဲ့ပတ်သက်တာဒီ business နဲ့ပတ်သက်တဲ့ကိစ္စတွေက DSI လို့ခေါ်တဲ့စာသုံးလုံးအလုပ်မဟုတ်ဘူးလားပေါ့နော်နောက်တစ်ခုကဦးကျော်စံသာပြောသလိုပဲအရင်ပုံစံဟောင်းဆိုတော့ကျွန်တော်တို့ထင်ပါတယ်ဒီဟိုခက်တာလीကျွန်တော်တို့ကဒီ civil service to civil administration တို့ public administration တို့ဆိုတာတွေက ီးကြရှိတဲ့ဟာဆိုတာဒါအားလုံးသိနေတာပေါ့နော်ဒါပေမဲ့အခုချိန်ဒီ3နှစ်သားကြော်ကြော်ရှိတဲ့အစိုးရဒီ public service ဆိုတဲ့နေရာတွေမှာ civil servants တွေနေရာတွေမှာဒီသူလူတို့ဝန်ဆောင်မှုပေးရမယ်ဆိုတဲ့ concept ကိုအခုချိန်ထိမပေးနိုင်နေဘူးဆိုတာကျွန်တော်တို့ဖြစ်နေတဲ့ဒီအခြေအနေတွေပြဿနာတွေကိုကြည့်ရင်သိနိုင်တယ်ဗျာဒီဘီရိုကရေစီရန်ရဲမှာရှိတဲ့လူတွေကအစိုးရနဲ့ဘီရိုကရေစီရန်ရဲနဲ့မတူဘူးဆိုတာအခုချိန်ထိမကွဲဘူးပေါ့နော်အုပ်ချုပ်ရေးစနစ်ထဲမှာရှိတဲ့လူကနောက်မှတစ်ချိန်လုံးဒီသူလူတွေနဲ့ထိတွေ့ဆက်ဆံရမယ်လူတွေဒီသူလူတွေကိုဝန်ဆောင်မှုပေးရမယ်လူတွေဒီသူလူတွေကိုအကာအွယ်ပေးရမယ်လူတွေပေါ့နော်အခုချိန်ထိသူကချင်းချောက်တယ်လို့ဖြစ်နေတဲ့ကာမျိုးကသတိတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ထင်တယ်ဗျာ
အဲအစိုးရအဖွဲ့အကြီးကဖြစ်တဲ့သမရရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ဒီကိစ္စကိုသူတို့ရုံးကညွန်ကြားတာမဟုတ်ဘူးလို့ဆိုရလွက်ကြရပါတယ
်ဟုတ်အဲ့လိုသူတို့ရုံးကညွန်ကြားတာမဟုတ်ဘူးဆိုပို့ဆိုးသွားတာပေါ့နော်ပြည်ထဲကြီးကသူထင်ရဆိုင်နေတယ်ဆိုတော့သဘောတက်ရောက်တာပေါ့သမရရဲ့ညွန်ကြားချက်အောက်မှာမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့
ဟုတ်ကဲ့နောက်တစ်ခုကျွန်တော်သုံးသပ်မိတာပေါ့လေအဲ့တော့သူကိုသူကပြောပါတယ်တဲ့ဒီကိစ္စတွေဖြစ်တာဟာတိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းကိုသွားနေတာနောက်ပြန်လှည့်တာမဟုတ်ပါဘူး။ဘာညာဆူရသူကပြောရလို့ဆိုပါရဲ။အဲဒါသတင်းသမားတွေတော့ပြန်မေးလာမမေးလာမသိဘူး။ကျွန်တော်မေးချင်တာအဲ့တော့နောက်ပြန်လှည့်စရာမှမရှိဘူး။အစကတည်းကရှေ့မတူသေးတဲ့သဘောပေါ့။အေးထောက်လိုင်းရိုးပါတော့။ဟု
တ်ကဲ့ဟိုဒီဟာတော့ပြောကြရတယ်ပေါ့နော်။ပြောကြရတယ်ဆိုတော့ကျွန်တော်ကတော့ဗာမြင်လဲဆိုတော့ဒီဟာအခုချိန်ထိသူတို့မှာဒီရဲတပ်ဖွဲ့တွေမှာဟို capacity လိုအပ်ချက်ပေါ့နော်။သူတို့မှာဒီဘယ်လိုကိစ္စဆိုဘယ်လိုခြင်တွေ့ရမလဲ။အတူရဲ့ဒူးဆန်တုံးဘလို့ရှိတယ်ဒူးတူရဲ့ဒူးချင်း function ကပါဒီမိုကရေစီစနစ်မှာရှိတဲ့ professional ပြီးတဲ့ဟလာရဲတပ်ဖွဲ့ကဘယ်လိုပညာဆိုတာဟိုမတိသေးတဲ့သဘောလို့ယူဆပါတယ
်နောက်တစ်ခုကသတင်းသမားတွေကိုခေါ်ယူသတိပေးခြင်းတဲ့ကိစ္စဆိုတော့သတင်းသမားတွေဘက်ကပြန်ကြည့်မယ်ဆိုရင်လည်း2013 April လွတ်လပ်ခွင့်တော်တော်လေးရလာပြီဆိုကြသတင်းမီဒီယာတွေကအများကြီးပေါ်ထွက်လာခဲ့တယ်တချို့ကဆိုဖောင်းပွားလာတယ်လို့ပြောတယ်အဲ့ဒီထက်မှလည်းပဲမီဒီယာသမားတွေလိုက်နံအပ်တဲ့ကျင့်ဝတ်ကိုအလွဲသုံးစားလုပ်တယ် freedom ကိုအလွဲသုံးစားလုပ်တယ်ဆိုရဲဝေဖန်မှုတချို့လည်းပဲရှိကြပါတယ်ဆိုတော့သတင်းလွတ်လပ်မှုကိုထိန်းချုပ်ဖို့အမှန်တကယ်လိုအပ်တယ်ဆိုတဲ့အခြေအနေရောရှိပါလားကိုမြန်မာနိုင်ငံမှာဆရာကျော်ရင်မြင့်ရဲ့သဘောထားကိုပြောပါအောင်ခင်ဗျာကျွန
်တော်တော့ဖြစ်နိုင်တယ်လို့မထင်ဘူးဗျအခုခေါ်ယူမေးမြန်းခံရတဲ့ဒီသတင်းစာတွေ channel တွေကမြန်မာနိုင်ငံမှာလက်ဆောင်အလွန်ထက်နေတဲ့ခကြញ្ញံခကြញ្ញံဆရာသမားတွေမဟုတ်သေးဘူးတကယ်လို့အဲ့ဒီလိုသတိပေးခြင်းနဲ့ဆိုရင်တော့ခကြញ្ញံခကြញ្ញံတွေရှိနေတယ်လေသူတို့ကိုရင်ခေါ်ပါမှာလို့ကျွန်တော်တော့မြင်တယ်ဗ
ျဟုတ်ကဲ့ဆရာကျော်မင်းဆိုရဲ့သဘောထားလည်းပြောပါခင်ဗျာ
အဲ့ဒါကတော့ဟိုကျွန်တော်ကိုယ်တိုင်ပြောတာတဲ့ဆိုင်ဒီ theory တွေပြောထားတာရှိပါတယ်ဒီနိုင်ငံရေးသိပ္ပံပညာရှင်တွေပြောထားတာဒီအာဏာရှင်စနစ်ကနေပြောဒီမိုကရေစီပြောင်းတဲ့နိုင်ငံတွေမှာဒီ transition ကာလမှာဒီလိုတချို့ဘေးဘေးအခြေအနေလေးတွေနားလည်မှုလွဲတာလေးတွေ capacity လိုအပ်ချက်တွေကြောင့်ကျွန်တော်တို့ကဟိုပြဿနာလေးတွေနေရာတိုင်းမှာရှိပါတယ်သတင်းမီဒီယာလောကမှာမဟုတ်ဘူးလေကျွန်တော်တို့တိုင်းပြည်မှာနှစ်အများကြီးကျွန်တော်တို့စနစ်တစ်ခုအောင်နေခဲ့တဲ့ခါကျတော့ professionalism ဆိုတာကနေရာတိုင်းမှာအားနည်းနေတာလွတ်တော်ဟလာအစိုးရအုပ်ချုပ်ရေးလာတက်မတော်တရားရေးဒီ civil society အစရှိမီဒီယာအကုန်လုံးမှာဒီ capacity လိုအပ်ချက်ကရှိနေတာမှာကျွန်တော်တို့မီဒီယာလောကတစ်ခုလေလိုအပ်ချက်ရှိနေတာမဟုတ်ဘူးလေနေပြည်တော်မှာရှိနေတာတဖန်တစ်ခါတစ်ခုနောက်တစ်ခုကြည့်နေတဲ့ခါကျတော့ဒီအသွင်ပြောင်းကာလမှာထုံးစံတိုင်းပဲဟိုကျန်တဲ့နိုင်ငံတွေမှာလည်းကြုံရတာပေါ့ resistance အများကြီးရှိကြုံရတာတယ် resistance ဆိုတာဟိုတဲ့တဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီစနစ်ပြောင်းတာကိုမလိုလားတဲ့အခုအခါကြီးအဓိကမလိုလားတာကိုကျိုးစည်းဘွားအခြေပြုပြီးတော့မလိုလားကြတာပေါ့ကိုယ့်ရဲ့လုပ်ပိုင်ခွင့်အာဏာအခွင့်အရေးစီစဉ်တနဥစ္စာအစရှိခြင်းဒါတွေပုံမှန်မူတည်ပြီးတော့ဒါ resistant ရှိတယ်အဲ့ resistant တွေကလွတ်လပ်ခွင့် media လွတ်လပ်ခွင့်ရလာလို့ရှိရင်ဒါပြဿနာရှိလာနိုင်တယ်သူတို့ပြဿနာရှိတဲ့အတွက် media လွတ်လပ်ခွင့်ဟာနိုင်ငံသားတွေပမာတီဟာ media လွတ်လပ်ခွင့်နဲ့မထိုက်တန်ဘူးဆိုတဲ့ပုံစံမျိုးဖန်ပြီးခြင်းနဲ့အသွင်လက္ခဏာတွေတွေ့ရတယ်ဘာလို့ဆိုတော့သတင်း media လောကမှာထွက်လာတဲ့ဝင်လာတဲ့သတင်းကြတဲ့ချို့ဟာစီးလို့ဝါလို့ဒီမီဒီယာသတင်းမီဒီယာလောကကိုပုံဖြတ်ချင်တယ်လို့ကျွန်တော်တို့ကသတ်မှတ်ရှိတယ်။ဒါ journalist အစ်စ်မဟုတ်ဘဲနဲ့အရေးကြုံသတင်းသမားတွေလို့ကျွန်တော်တို့ယူဆတယ်။အဲ့ဒါလေးကသူကဒီလိုမဟုတ်တန်တရားပြီးလို့ွားလို့ကျင့်ဝတ်နဲ့မညီရေးနေတဲ့သူတွေကိုလက်ညှိုးထိုးပြီးလွှတ်တော်မှာလော်ဘီလုပ်လို့ကောင်းအောင်လုပ်ထားတယ်လို့လည်းကျွန်တော်တို့ယူဆတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေးချင်တာအခုလိုသတင်းတပ်ဖွဲ့ကသတင်းသမားတွေကိုခေါ်ယူပြီးတော့စစ်စစ်ရဲ့မေးမြန်းနေဆိုရဲလုပ်ရကြောင်းမြန်မာနိုင်ငံမီဒီယာလောကရှေ့ကိုတွေ့တဲ့မှုကိုအဟံတားတစုံတရာဖြစ်သွားမလားမီဒီယာသမားတွေအတွက်တွန့်သွားမလားမီဒီယာသမားတွေဟာနည်းနည်းယွန့်သွားမယ်လို့သုံးသပ်မိပါလား
ဟိုကျွန်တော်အနေနဲ့ပြောမယ်သူ့ဘက်သူပုံမှန်သွားနေတဲ့ ီရေဒီကြောင်တစ်ခုတစ်ခုခုနဲ့ပြီးတော့ခန့်ထားတဲ့အဲဒီရေဒီကြောင်ကသူကတန့်သွားမှာမဟုတ်လေပို့ပြီးတော့ကျွန်တော်တို့အာကောင်ဒီဟာအပေါ်မှာဒီဟာကိုထုတ်ဖောက်ဖို့အတွက်ဒီဟာအစိတားကိုကြော်ဖို့အတွက်ရေဒီကြောင်ကပို့ပြီးတော့တန်လာလိမ့်မယ်လို့ထင်တယ်အဲရေဒီကြောင်ကိုယူမှန်းလို့ကျွန်တော်ဝန်ဖို့စီစဉ်သွားတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဒီဟာကတော့ကျွန်တော်ကတွားနေတဲ့လမ်းကြောင်းကိုအထူးကိုက်ဖြစ်လိမ့်မယ်လို့မြည်ဆိုသို့တော့စိတ်အနှောက်ရှက်ဖြစ်ကြမယ်ဟိုကျွန်တော်တို့ရှိနေတဲ့အကောင်းမြင်စိတ်လေးတွေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ကတစ်လျှောက်လုံးဟိုစနစ်ဆိုးအောင်မှနေရတယ်ဆိုတော့အကောင်းမြင်စိတ်နဲ့တယ်ဒါပေမဲ့အကောင်းမြင်စိတ်လေးတွေအထိုက်လျောက်ရှိပြီးတော့ professional TV သက်သက်ရက်တည်နေတဲ့ media တွေကိုလည်းအဲဘယ်လိုပြောမလဲအကောင်းမြင်စိတ်ရော့ပါသွားအောင်လုပ်တယ်လို့မျိုးဖြစ်သွားနိုင်တယ်ဖြစ်သွားလို့ရှိရင် media တွေကအဆိုးပဲမြင်တယ်ဆိုတဲ့အခြေအနေလာဦးမယ်ဒါဟာကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်ဗျာ
ဆက်ကြွမြင်တာဘယ်လိုသဘောပါလဲ
ကျွန်တော်ကတော့ဟိုအားကိုမရှိတဲ့သူတွေအတွက်တော့နောက်တွန့်စေမယ်ထင်တယ်။ဟိုဥပုံညာစကားဖရားလိုင်ကောင်းအောင်ရမှန်သူဟောင်းနေခွေးတွေကတော့ဒီလိုပဲဟောင်းနေကြမှာပါ။သူတို့ကတော့အနပယံဘေးမရှိဆက်လက်ချစ်တဲ့နေလိမ့်မယ်လို့မြင်ပါတယ်ဗျ။